ကွန်ဆန်စီနေရောတမရကဝေဦးစည်းချုပ်နဲ့ပါပြည်ဆောင်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံအကြီးဝန်ကြီးတီလဆင်ရဲ့ခီးစဉ်ဟာနိုင်ငံတကာပြည်အားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအပေါ်အပြူသဘောဆောင်တဲ့ချဉ်းကပ်မှုအဖြစ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုလူအခွင့်အရေးအပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေကိုအဆုံးသတ်နိုင်ဖို့လွတ်လပ်တဲ့စုံစမ်းမှုတွေမြန်မာဘက်ကခွင့်ပြုတင်တယ်လို့တိုက်တွန်းနေကြပါတယ်ဒီကြောင့်မတ်ဆုမွန်ကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံရဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်ပြီးမြန်မာနိုင်ငံကိုရောက်ရှိလာတဲ့အမေရိကန်နိုင်ငံသားဝင်ကြီးရက်စ်ဒီလာဆိုင်ရဲ့ခီးစဉ်တွင်မှာတက်မော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရောနိုင်ငံတော်ဤတိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပါတရားစီတွေ့ဆုံဆွေးနွေးနိုင်ခဲ့တဲ့အပေါ်အကောင်းမြင်မျှော်လင့်မှုတွေရှိပါတယ်မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းရဲ့တုံ့တက်ချက်အမြင်ကတော့
ဒီအမေရိကန်ပြည်ထောင်စုအပအဝင်အနောက်အစုဝင်နိုင်ငံတွေနဲ့ဆက်ဆံရေးကအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဒီခီးစဉ်အတွင်းမှာတော့နော်အမေရိကန်နိုင်ငံရဲ့ဝန်ကြီးအနေနဲ့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးတော့ဆွေးနွေးနိုင်တာရောနောက်နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ပေါ့လေဒုတိယတစ်ကြိမ်ဆက်ပြီးတော့တွေ့ဆုံဆွေးနွေးနိုင်တာရောဒါကတော့ဟိုအားရစရာခြေလှမ်းနေလို့တော့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းပဲဟလာကျွန်တော်တို့အစိုးရရောနော်တက်မော်ရောနော်လှစ်တော်နိုင်ငံတကာအတိုင်းဝိုင်းရဲ့ပေါ့လေဂျုံချီမှုရအောင်နော်နိုင်ငံတကာအတိုင်းဝိုင်းရဲ့အတိမတ်ပြုမှုနားလည်မှုဒါကိုရအောင်ဒီကက်ပို့ပြီးတော့ပေါ့လေမြေပြင်မှာဟိုအကောင့်ထဲပေါ်ပြနိုင်ဖို့ဒီအစိုးရနဲ့တက်မော်ဘက်ကပေါ့လေသူတို့ရဲ့ဒီဆောင်ရွက်ချက်တွေနောက်ပြီးတော့သူတို့ရရှိထားတဲ့အထောက်အထားတွေကိုလည်းဒီပြည့်ပြည့်စုံစုံနဲ့တင်ပြနိုင်ခဲ့မယ်လို့ကျွန်တော်ယူဆတယ်ပေါ့မြန်မာအစိုးရနဲ့မြန်မာတက်မော်အနေနဲ့ပေါ့လေမြေပြင်မှာအတရားဥပဒေနဲ့ဆောင်ရွက်တာတွေနောက်ပြီးတော့လူခွင့်ရေးချိုးဖောက်တာတွေဒါတွေရှိတယ်မရှိဘူးဆိုတာကိုအခြေအနေပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ပေါ့လေဒီနိုင်ငံကသတင်းမီဒီယာတွေကိုလည်းပဲအဲ့ဒီဒေတာကိုတွားရောက်သတင်းယူနိုင်အောင်ပေါ့လေဆောင်ရွက်ပေးနိုင်မှုလိုအပ်တယ်လို့မြင်တယ
်သတင်းစာဆရာဦးစီသူအောင်မြင်ကလည်းမြန်မာအစိုးရအနေနဲ့အမေရိကန်အစိုးရနဲ့အမေရိကန်လွှတ်တော်ရဲ့သဘောထားကိုပို့ပြီးတော့မှသဘောပေါက်နားလည်ပြီးရှေ့ဆက်လုပ်ရမယ့်လုပ်ငန်းစဉ်တွေဆောင်ရွက်နိုင်မယ်လို့သုံးသပ်ပါတယ
်သူကိုယ်တိုင်ရလာတယ်နောက်ပြီးတော့အဓိကကျတဲ့ကောင်းဆောင်ပေါ့နော်ကောင်းဆောင်စုကြည်နဲ့ရောအတက်လို့ကာကွယ်ရေးဦးစီးချုပ်နဲ့ရောဆုံးတယ်ဆိုတော့ဟိုဒီမြန်မာနိုင်ငံအတွက်ဆိုရင်တော့ပူကောင်းတယ်လို့ဟိုယူဆတယ်သူလာတဲ့အခါမှာသူ့နိုင်ငံရဲ့သဘောထားပေါ့နော်အမေရိကန်နိုင်ငံရဲ့သဘောထားတွေပြီးတော့မှနောက်အမေရိကန်စစ်တော်အမတ်တွေရဲ့သဘောထားတွေကိုလည်းသူယူလာပြီးတော့မှသူပြပြမှာပဲဒီကစားဒေါ်စောကြည့်ကြည့်ပြန်ရှင်းတာပြီးဒီလိုမျိုးလေးအောင်လည်းပြန်ပြောရတယ်ကိုလည်းသူကကြားမှာပဲဆိုတော့ဒီလိုအပြောင်းအလဲကြားခြင်းအဖြစ်ငကူတော့ကမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့အထူးသဖြင့်ဒီရထိုင်ရပ်ပိုင်းနဲ့ပတ်သက်ပြီးတော့မှဒီတက်မတော်အပေါ်အရေးယူဖို့လုပ်နေကြများဆိုတာတွေရှိထားတဲ့ဆိုရင်လည်းတရားအခြေအနေတွေအများကြီးကိုသိကြတဲ့ဆိုရင်ဒီချက်ကိုအပူပြီးတော့မှပြောပြောင်းတဲ့အနေထားတွေပါဒီတော့ပေါ်ကောင်းပေါ်လာ
လွတ်တော်ကိုယ်စားလှယ်ဟောင်းတူတဲ့ချင်းမြန်မာနိုင်ငံရေးလေးလာတုံ့တက်နေတဲ့ဥယျာထုံးကလည်းအမေရိကန်နိုင်ငံသားရေးဝင်ကြီးရဲ့ခီးစဉ်ဟာနိုင်ငံတကာဖိအားတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်တက်ရောက်မှုများစွာရှိတယ်လို့မြင်ပါတယ
်။သူလာလိုက်ကြတော့ဟိုပို့ပြီးတော့ကောင်းသွားတာပေါ့ဗျာ။ပို့ပြီးတော့တင်းတင်းမာမာဖြစ်ခို့တဲ့စာရင်နည်းနည်းပြော့ပြော့ပြောင်ပြောင်ဟိုဖြစ်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်။သူတို့လည်းအဲ့လိုဖြစ်ချင်လို့လာတွေ့တယ်လို့ပဲထင်ပါတယ်။ဘုဒ္ဓဘုရင်မြောင်းလိုင်းလို့ဒေါက်တာဆန်းစစ်ကြည်တို့အနေနဲ့ကကိုစစ်ဆေးခံလိုက်တဲ့အဖွဲ့ကိုကိုယုံကြည်တယ်ဆိုရင်တော့ဟိုကြံတဲ့လူတွေဘယ်သူလာလာခွင့်ပြုနိုင်ရမှာပေါ့နော်။ခွင့်ပြုပြီးတော့ရဲရဲဝံ့ဝံ့နဲ့လာဖြစ်တာရဲရဲဝံ့ဝံ့အဲ့လိုရက်ခံပြီးတော့လုပ်နိုင်တော့အကောင်းဆုံးပေါ့
။တင်းစားဆရာဦးစီသူအောင်မြင့်ကလည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့အခြေအနေမှန်ကိုပို့ပြီးတော့မှရရှိနိုင်အောင်အခုလိုမျိုးတွေ့ဆုံဖြည့်ရှင်းတာထက်စာရင်တိကျလွတ်လပ်ပွင့်လင်းတဲ့အဖွဲ့အစည်းတွေကိုဝင်ခွင့်ပေးခြင်းအပြင်ပို့ပြီးမှုရှိမယ်လို့ရှုမြင်ပါတယ်
ဒါပေမဲ့တစ်ခါတော့အဲ့လိုမျိုးပဲလားဖြစ်ဆိုမှုတွေဆိုရင်လည်းဒီကကဖြည့်ရှင်းတဲ့အပေါ်မှာတော့မပြီးပါဘူးပြုံးနေတယ်ဖြည့်ရှင်းနေတယ်တော့မပြီးဘူးပေါ့အထူးသဖြင့်ဒီတက်မတော်တက်ကဆိုရင်နိုင်ငံကအတိုင်းဝိုင်းလက်ခံအောင်နောက်ပြီးတော့ပြည်ရေးအတိုင်းဝိုင်းနဲ့လက်ခံအောင်ဒီလိုမျိုးတွေလုပ်ပေးဖို့တော့လိုတာပေါ့ဒါပေမဲ့ဘာလို့လဲဆိုတော့ဒီမလာရဲ့အချိန်လုံးကနဲ့ဆိုင်တော့ဒီနိုင်ငံရေးဝန်ကြီးကိုယ်တိုင်လာရတဲ့ခါကျတော့ဒီကကလည်းအမေရိကန်အစိုးရအနောက်အမေရိကန်စစ်တွေရဲ့သဘောထားတွေကိုပူပြီးတော့နားလည်သဘောပေါက်လာရင်ရှေ့ကလုပ်ချက်ကြီးမှာပူပြီးတော့ဟိုလုပ်ဖို့ကံမှုအတွက်ကိုပူနားရလာမှာပေါ့နော်ဘာလို့လုပ်ချက်မလဲဆိုရင်အတက်မတော်ကစားရအစိုးရဆက်ကပူနားလည်လာမယ်နောက်ပြည်ရဲ့ရက်ပိုင်းတော့ဆိုနိုင်ငံရေးဝန်ကြီးမလာခဲ့နိုင်ငံရေးဝန်ကြီးဌာနကျိုးရေးဆွေးနွေးရှိသူအမေသမီးကြီးကလည်းကျိုးပြီးတော့ဒီရောက်နေတယ်ရောက်ပြီးတော့မှအဲဒီမှာရှိတဲ့မြန်မာမီဒီယာအတိုင်းဝိုင်းကလူတွေတခြားသောဒီနိုင်ငံရေးအဖွဲ့အစည်းတွေနဲ့ပြည့်စုံပြီးတော့မှအမေးမြန်းလာရရှိတယ်အဲဒီမှာလည်းအများကြီးရှင်းပြတာကြားရတယ်ဒီကိုကျွန်တော်ကိုယ်တိုင်လည်းကြားတယ်လေအဲဆိုတဲ့ခါကျတော့ပူပြီးတော့ကောင်းလာလိမ့်မယ်လို့ထင်တာပဲ
အခုလိုအမေရိကန်နိုင်ငံသားဝင်ကြီးကိုယ်တိုင်မြန်မာအစိုးရခေါင်းဆောင်တွေနဲ့တိုက်ရိုက်တွေ့ဆုံခွင့်ရပြီးအခြေအနေကိုအတိုင်းအတာတစ်ခုထိရှင်းပြနိုင်ခဲ့ပေမဲ့လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းလူခွေချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့စိုးရိမ်မှုတွေအပေါ်မြန်မာအစိုးရနဲ့တက်မတော်ဘက်ကပွင့်လင်းနေတာမှုရှိပြီးတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပေးတယ်လို့လည်းမြန်မာအရေးလေးလာသူတွေကသုံးသပ်ကြပါတယ်ရှင်